င်းစိန်ထောင်ထဲမှာအချုပ်သားအကျဉ်းသားတွေနေထိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ပုံညံရေးဆွဲထားတဲ့ပုံတွေကိုရိုက်တာသတင်းဌာနကဖော်ပြလိုက်ပါတယ်။စုစုပေါင်းပုံ14ပုံပါဝင်ပြီးတော့ထောင်ထဲမှာဖမ်းခံရတဲ့အကျဉ်းသားတွေရဲ့နေစဉ်နေထိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကိုမြင်အပြာနဲ့ပုံညံရေးဆွဲထားတာဖြစ်ပါတယ်။အဲ့ဒီပုံတွေထဲမှာတော့အင်းစိန်ထောင်တွင်းကအချုပ်ဆောင်တွေမှာအကျဉ်းသားတွေအစုလိုက်အဝေးလိုက်ကျမ်းပေါ်မှာထိုင်ပြီးစကားပြောနေတာတွေလှဲနေတာတွေနောက်ရေချိုးဖို့အတွက်တန်းစီနေတာတွေပေါင်းပါတယ်။ပုံတစ်ပုံမှာတော့အခန်းတစ်ခုထဲမှာဒါဇင်နဲ့ခြီတဲ့အကျဉ်းသားတွေကိုနေရာလက်မရှိပြေးသိမ့်နေအောင်ထည့်ထားတာကိုတွေ့ရပြီးတော့နောက်တချို့ပုံတွေမှာတော့အကျဉ်းသားတွေစိတ်မသက်မသာနဲ့ကျမ်းပေါ်မှာလှဲနေတာကိုတွေ့ရပါတယ်။ဒီပုံတွေကိုတော့ပြီးခဲ့တဲ့နှစ်ဧပြီလကနေဇူလိုင်လကြားမှာရေးဆွဲခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကအင်းစိန်ထောင်ကနေပြန်လွတ်လာတဲ့ကိုညီညီထွေးဆိုသူကထောင်တွင်းကနေခိုးထုတ်လာခဲ့တာဖြစ်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ပုံစွဲတဲ့သူကတော့သူဘသူပဲဝါဖြစ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိသလိုအင်တာဗျူးလုပ်ဖို့ကိုလည်းငြင်းဆန်ခဲ့ပြီးတော့ထပ်ပြီးဖမ်းခံမှာစိုးရိမ်တယ်လို့ကိုညီညီထွေးကိုပြောပါတယ်။ဒီတပ်ပုံတွေကတော့ကိုညီညီထွေးကိုပုံစွဲသူကမွေးနေ့လက်ဆောင်ဖြစ်ပေးခဲ့တာလို့လည်းကိုညီညီထွေးကပြောပါတယ်။အင်းစိန်ထောင်ထဲမှာနေထိုင်စားသောက်ရတဲ့အချင်းဒီဟာအလွန်ဆိုးပြီးတော့လူလိုနေရတာနဲ့မတူဘူးလို့လဲကိုညီညီထွေးကပြောပါတယ်။အင်းစိန်ထောင်ဟာအကျဉ်းသားဥယျာဉ် 9,000 လောက်သာဆက်မိမဲ့ပြီးခဲ့တဲ့နှစ်စစ်အာဏာသိမ်းချိန်ကစပြီးတော့အင်းစိန်ထောင်ထဲမှာဖမ်းဆီးထားတဲ့သူဟာ1,000ကျော်ပြီလို့နိုင်ငံရေးကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်။စစ်တပ်အာဏာသိမ်းချိန်ကစပြီးနိုင်ငံတော်ကဖမ်းဆီးခဲ့တဲ့သူဟာ13,000ကျော်လာပြီဖြစ်ပြီးတော့သေဆုံးသူက1,930ရှိပြီလို့ABB က April 6ရက်နေ့နေဆွဲနဲ့ထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့ ABB ရဲ့စီးရင်တွေဟာချက်ကားပြောဆိုတာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာ